တရုတ်ပြည်ကနေပြီးတော့မြန်မာပြည်ကိုအမေရိကန်ဒေါ်လာ38တန်းအတုံးလုံးလျှော့ပြီးတော့ချိမဲ့ပြင်မြန်မာပြည်ကနေအရင်ယူထားတဲ့တရုတ်အကျွေးတွေကဒေါ်လာတန်း30ကိုလည်းတရုတ်ဘက်ကနေလျှော့ပြစ်လိုက်ဖို့သဘောတူညီလိုက်ပါပြီ။အဲဒီသဘောတူညီတဲ့လက်မှတ်ထိုးပွဲကိုမနေ့တုန်းကရန်ကုန်မြို့မှာလုပ်ခဲ့တာပါ။မြန်မာပြည်မှာတရုတ်ပြည်ကနေလက်ထောက်ကိုယ်စားဝန်ကြီးချန်ဂျီယန်လည်းရောက်နေပြီးတော့တရုတ်နဲ့မြန်မာနှစ်နိုင်ငံကြားတစ်ထုပ်လုပ်ရေးနဲ့တတ္တထုတူဖော်ရေးလုပ်ငန်းတွေမှာအရင်ကတည်းကပို့ပြီးတော့စီးပွားရေးရပူးတွဲလုပ်ကိုင်ကြဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်တွင်းမြန်မာပြည်ကနေတရုတ်ပြည်ကိုတင်သွင်းခဲ့တဲ့ကုန်ပစ္စည်းတွေအထက်မှာတစ်တင်သွင်းမှုကကြီးအမေရိကန်ဒေါ်လာဂရေ100ကျော်ကျော်ရှိခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်။ Global Witness လို့ခေါ်တဲ့သဘောပတ်ပတ်ဝန်းကျင်ထိန်းသိမ်းဆောင်ကြည့်မှုနိုင်ငံတကာအဖွဲ့အစည်းတစ်ခုရဲ့စင်ခံစာထဲမှာတော့မြန်မာတစ်တွေတော်တော်များများတရုတ်ပြည်ဘက်ကိုတရားမဝင်တင်သွင်းမှုတွေရှိနေကြလို့မြန်မာပြည်မှာတစ်တော်ပြုံးတိမှုတွေဖြစ်ပေါ်နေတယ်လို့ဖော်ပြထားတာလည်းရှိပါတယ်။